စစ်တပ်ကတက်ဆွဲထားတဲ့မန္တလေးတိုင်းမြင်းကြံမြို့လေးရွာစုံကျေးရွာကဒေသခံ၄ဦးကိုလက်နက်ကင်လူတစုကဖမ်းဆီးတပ်ဖြတ်သွားတယ်လို့တပ်ဖြတ်ခံရသူတွေနဲ့နှိစက်သူတွေကပြောပါတယ်။မကွေးတိုင်းပေါ့မြို့နယ်မှာဆိုရင်လေစစ်ဘေးရှောင်တွေဝမ်းပြက်ဝမ်းလျှောယောဂါတွေဖြစ်ပွားနေတယ်လို့အကူအညီပေးနေသူတွေကဆိုပါတယ်။မြင်းကြံမြို့အခြေအနေနဲ့ပေါ့မြို့နယ်ကအခြေအနေတွေကိုနန်းလောင်ကပြောပြပေးပါခင်ဗျာ။
မြင်းကြံမြို့နဲ့ခုနှစ်မိုင်အကွာလောက်မှာရှိတဲ့လေးရွာစုံကြီးရွာကဒေသခံလေးဦးကိုဖက်ပြိုင်လာ28ရက်ညပိုင်းကလက်နက်ကင်လူတစုလာရောက်ဖမ်းဆီးသွားပြီးတော့တပ်ဖြတ်သွားတယ်လို့တေဆုံးသူတွေနဲ့နှိစက်သူတွေကပြောပါတယ်။တပ်ဖြတ်ခံရသူတွေဟာလေးရွာစုံကြီးရွာကကိုဆိုးသူအောင်ကိုဖိုးအေးကိုမမောင်နဲ့မခင်ယူမွန်တို့ဖြစ်ပြီးရုပ်လောင်းတွေကိုတော့ရွာရဲ့နှစ်ဖာလုံးအကွာက၁၀ပေါင်အနည်းနဲ့ရွာရဲ့၅ဖာလုံးအကွာလောက်ကဗလုံရွာအနည်းမှာစွန့်ပစ်ထားတာကိုတွေ့ခဲ့ရပါတယ်။တပ်ဖြတ်ခံရတာနဲ့ပတ်သက်လို့ဆွေမျိုးနှိစက်တော်သူသူကအခုလိုပြောပါတယ်
။ဟုတ်ကဲ့ဝင်ရပါဘူး။ဆိုင်ကနားပြီးဒီပေါ်ပြောက်တော့ပြောက်အဲ့ဒီပေါ်လေးရတော့ဝင်တယ်ပေါ်တော့ဝင်ပြီးတော့တဲနာကြီးလောက်မှရွာလေးကိုရောက်ပြီးတော့အဲ့မှာရွာလေးကနေပြောင်းသွားသူဟိုတောက်တောက်တောင်းဝင်ပြီးတော့အဲ့ဒီအပြင်ကိုထုတ်သွားတယ်ပေါ်တော့အပြင်ထုတ်ပြီးတော့တဲနာကြီးကိုယ်လောက်မှသူဥပေါင်းကြတာပေါ်တော့တစ်ချိန်ပြီးပေါက်ပြီးတော့တတ်သွားတယ်ပေါ်တော့အဲ့ဒီပေါ်တော့တက်ဆွဲထားတာကိုအဲ့လိုဒီလာတော့ပြီးတက်သွားတယ်ကွာရွာတော့ဒီတက်ဆွဲတာဒီတော့ဒါဒီလိုသိမှုတာပုံစံကတော့ကျွန်တော်တို့အပြင်တော့လုံးဝဖြတ်ပြေးရတော့ကျွန်တော်တို့ရွာကနေကွာရွာတော့တပြေးကိုကျွန်တော်ဒီလိုလာခဲ့တာလေဒီလိုဒီလိုဒါဒီလိုမျိုးခိုင်းတာလေဒီလိုဒီလိုအပြင်မှာတမတ်တန်ကြားလေရွာတော့ဒီကကျွန်တော်ပြီးပြီးတော့ဒီမှာပါမပြေးရလို့ပြေးခုတယ်နော
်လေးရွာစုံရွာထိပ်မှာရှိတဲ့ဘုံကြီးเจ้าမှာစစ်တပ်ကတက်ဆွဲထားတာဖြစ်ပြီးတက်ဖြတ်ခံရသူတွေဖမ်းဆီးခံရတဲ့နေအိမ်တွေနဲ့စစ်တပ်ကတက်ဆွဲထားတဲ့နေရာဟာ9မိနစ်လောက်လမ်းလျှောက်ရင်ရောက်တဲ့အကွာဝေးတာရှိတယ်လို့လည်းဒေသခံတွေကထောက်ပြကြပါတယ်လေးရွာစုံရွာဟာစစ်တပ်ထောက်ခံအားပေးသူတွေအကောင်နဲ့ကြီးဝါဖြစ်တယ်လို့အသက်ခံရသူတွေဟာတာမန်အယက်သားတွေရာဖြစ်ပြီး2023ခုနှစ်စစ်တပ်ကအာဏာသိမ်းစကာလမှာဆန္ဒပြပွဲတချို့မှာပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာနိုင်ငံရေးအရာအဆောင်အတာတွေမရှိသူတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုကြီးဝါသား၄ဦးအသက်မခံရခင်ဖဲဂျွီလာ7ရက်ကလေးရွာစုံရွာရဲ့စစ်ကောင်စီကခန့်အပ်ထားတဲ့ကြေးရွာအုပ်ချုပ်ရေးမှူးအသက်ခံခဲ့ရပြီးတော့ဒီကိစ္စကြောင့်သူတို့လေးဦးကိုစစ်ကောင်စီထောက်ခံသူတွေကတပ်ဖြတ်သွားတာဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်။မကွေတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လဲစစ်ဘေးရှောင်တွေမှာဝမ်ပြက်ဝမ်ရှော့ယောဂါခံစားနေရပါတယ်။ဝမ်ပြက်ဝမ်ရှော့ကြောင့်အသက်၄နှစ်အရွယ်ကလေးငယ်တူဦးသေဆုံးခဲ့ရတယ်လို့ဆေးဝါးအကူအညီတွေလည်းအထူးလိုအပ်နေပါတယ်။ဒီအခက်ခဲတွေနဲ့ပတ်သက်ပြီးတော့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ်
။ကလေးလေးနဲ့သားရရပဲအင်းငယ်တော်ဒေသကမော်လို့အဲ့လိုပြက်ပဲဒီဆုံးတာရှိတယ်။တိသားတွေမှာတယောက်ပြင်ရအကုန်လုံးပြစ်တာလေအဲ့နောက်ပြီးသားသူအဲ့ညီသားသူကလေနောက်တဲ့အိမ်မှာသွားပြီးမှအသွားလာများရဆိုလို့ရှိရဲအဲ့အသွားလာများတဲ့ခန္ဒီခုခံအားချဆင်းတဲ့သူတွေတော်တော်များများလည်းဖြစ်နေရအဲ့လိုဖြစ်နေရ
စစ်ဘေးရှောင်နေရတာဖြစ်တဲ့အတွက်ရှင်လုံးအိမ်သားမရှိတာတွေအပြင်တောက်သုံးရင်မတန်ရှင်တာတွေကြောင့်အခုလိုဖြစ်နေတာလို့လည်းပြောပါတယ်ပေါ့မြို့နယ်တောင်ပိုင်းကိုဆေးဝါးတွေတဲဆောင်တာစားတောက်ကုန်တဲရာတွေကိုစစ်ကောင်စီဘက်ကတင်းကျပ်စွာကန့်တတ်ထားတဲ့အတွက်စစ်ဘေးရှောင်တွေမှာအခက်အခဲဖြစ်နေရတာပါပေါ့မြို့နယ်တောင်ပိုင်းကနေပေါ့မြို့ဘော်ကိုဆေးဝါးကုသဖို့တွားရင်လဲအဖမ်းခံရတာတွေရှိတဲ့အတွက်ရှိတဲ့ဆေးဝါးလေးနဲ့ပဲကုသနေရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာတော့ပေါ့မြို့နယ်နဲ့စိတ်ဖြုံမြို့နယ်ကြားမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကျေးရွာ၅ရွာထက်မနည်းကဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေကြပါတယ်